တီးခြားနိုင်ငံအဖြစ်ကြေညာထားတဲ့ Donetsk ပြည်သူ့သမ္မတနိုင်ငံရဲ့ယာယီဝန်ကြီးချုပ်ဟာရွေးကောက်ပွဲမှာအနိုင်ရတယ်လို့ Ukraine အရှေ့ပိုင်းကရုရှားလိုလာတဲ့ခွဋ်ထွက်ရေးသမားတွေကပြောပါရတယ်။ဒါပေမဲ့ Ukraine အစိုးရနဲ့အနောက်နိုင်ငံတွေကတော့ဒါကိုအသိမပြုမှာမဟုတ်ဘူးလို့ပြောဆိုထားပါရတယ်။ Luhansk နဲ့ Donetsk မြို့ကခွဋ်ထွက်ရေးသမားတွေထိန်းချုပ်ထားရဒေသတွေအတွက်ခေါင်းဆောင်ဖို့နဲ့ဥပဒေပြည့်ရေးကိုယ်စားလှယ်တွေရွေးချယ်ဖို့ကျင်းပတဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာ Alexandra ဇာခာချန်ကိုက89ရာခိုင်နှုန်းနဲ့အနိုင်ရတယ်လို့ရွေးကောက်ပွဲဆိုင်ရာအရာရှိတွေကတနင်္လာနေ့မှာပြောရတယ်။တပုံတွေရဲ့ရွေးကောက်ပွဲဟာတရားမဝင်ကြောင်းကုလသမဂ္ဂဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီးဒီလို့ရဲ့ဟာယူကရိန်းရဲ့အခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတို့ကြားစက်တင်ဘာလ9ရက်နေ့ကရရှိထားတဲ့အပြစ်ကတ်ရစဲသဘောတူညီချက်ကိုချိုးဖောက်ရရောက်တယ်လို့လည်းပြောဆိုထားတာပါ။ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးရာမူဝါဒရေးရာကြီးကဲ့သို့ဖက်ဒရီကာမိုခာရီနီကတော့ဥရောပသမဂ္ဂကတော့တပုံတို့ရဲ့အခုမဲခွဲမှုကငြင်းငြင်းစီလျှောက်လန်းနေတဲ့ယူကရိန်းအတွက်ပြဿနာသစ်အဖြစ်ပြောဆိုလိုက်ပြီးဒီဆန္ဒမဲပေးမှုကိုလည်းဥရောပသမဂ္ဂကအသိမှတ်မပြုဘူးဆိုပြီးပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကလက်နက်နဲ့ချင်းကြောက်ပြီးကျင်းပတဲ့ရွေးကောက်ပွဲလို့ပြောဆိုပြီးရုရှားနိုင်ငံသားကြီးဌာနကတော့ဒီရွေးကောက်ပွဲဟာယူကရိန်းရှိတောင်ပိုင်းပြည်သူတွေရဲ့ဆန္ဒတွေကိုထုတ်ဖော်ပြသတာဖြစ်လို့အသိမှတ်ပြုတမိုးထားတဲ့အကြောင်းတနင်္ဂနွေနေ့နှောင်းမင်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။